ပြင်သစ်သမ္မတဟောင်းနီကိုလတ်ဆာကိုစီရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးရန်ပုံငွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဆုံးဖြတ်ချက်အပေါ်မှာသူ့ရဲ့ရှိနေကရှုတ်ချလိုက်ပြီးတော့ဒီဆုံးဖြတ်ချက်အပေါ်မှာအယူခံဝင်သွားမယ်လို့ပြောလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ဘော်ဒိုမြို့တရားသူကြီးယွန်မီရှယ်ယန်တီလ်ကမစ္စတာဆာကိုစီကိုကြာတာပရီးနေကတာမန်စာထုတ်ဆင့်ခေါ်လိုက်တာဖြစ်ပါတယ်။2008ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းL'Oreal အလကုံပစ္စည်းကုမ္ပဏီပိုင်ရှင်တထေးမာကြီးစီကနေရန်ပုံငွေတောင်းခဲ့တယ်လို့ဆွဆွဲခံရတဲ့ပတ်သက်ပြီးတော့ Mr. Sarkozy ကိုတရားဝင်စစ်ဆေးသွားမှာဖြစ်ပါတယ်။ပြင်သစ်ဥပဒေအရတော့လူတစ်ယောက်ကိုပြစ်မှုကျူးလွန်တယ်လို့မဆွဆွဲခင်မှာနောက်ဆုံးအစ်စ်အနေနဲ့အခုလိုတရားဝင်စုံစမ်းစစ်ဆေးတာတွေလုပ်လို့ရှိပါတယ်။တရားသူကြီးရဲ့ဒီဆုံးဖြတ်ချက်ဟာကြိုးကြောင်းစီလျော်မှုမရှိတရားမျှတမှုမရှိဘူးလို့ Mr. Sarkozy ရဲ့ရှေ့နေကတော့တောက်ချာနေမှာပြောပါတယ်။ကမ္ဘာကျော် Folk Magazine ရဲ့အဆိုအရတော့အသက်60အရွယ်ရှိတဲ့ L'Oreal အလကုံပစ္စည်းပိုင်ရှင်အမျိုးသမီးဟာကမ္ဘာအချမ်းသာဆုံးအမျိုးသမီးဖြစ်ပါတယ်။အခုနှစ်ထုတ်ပြန်လိုက်တဲ့ကမ္ဘာအချမ်းသာဆုံးလူပုဂ္ဂိုလ်20စာရင်းထဲမှာဆိုရင်လေသူမနဲ့သူမရဲ့မိသားစုဟာနံပါတ်9နေရာမှာရှိပြီးစုစုပေါင်းပိုင်ဆိုင်မှုဟာ American Dollar Billion 300ရှိတယ်လို့ဆိုပါတယ်ခင်ဗျာ။